အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာတနင်္လာနေ့မှာစင်ကာပူကိုရောက်ရှိပါတယ်။သူမရဲ့အာရှခီးလီစင်မှာထိုင်ဝမ်ကိုဝင်ရောက်နိုင်တယ်လို့ခန့်မှန်းပြောဆိုမှုတွေထွက်ပေါ်နေပြီးဒီခီးစင်သွားမဲ့အလားအလာကြောင့်လဲအမေရိကန်သမ္မတအင်ပီရိုအနေနဲ့မူဝါဒအပြောင်းလဲမရှိဘူးဆိုတာကိုတရုတ်အစိုးရကိုထပ်ပြီးအခိုင်အမာပြောဆိုနေကြသလိုအင်အားကြီးနှစ်နိုင်ငံကြားမချောမွေ့တဲ့ဆက်ဆံရေးကိုထပ်ပြီးတော့မဆိုးရွားစေဖို့တရုတ်ခေါင်းဆောင်တွေကိုလည်းတိုက်တွန်းနေရပါတယ်ပလိုစီဟာတရုတ်ကိုစင်ခေါ်လိုတဲ့ရည်ရွယ်ချက်နဲ့ထိုင်ဝမ်ကိုသွားတာလားဆိုတာကိုတော့အမေရိကန်သမ္မတအင်ဂျူရောအနေနဲ့အတိမပြုတ်နိုင်ချောင်းဒါပေမဲ့အောက်လွှတ်တော်ကိုယ်စားလှယ်များခေါင်းဆောင်အနေနဲ့သူမရဲ့တရားဝင်ခီးစဉ်တွေကသူမရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ချောင်းအမျိုးသားလုံခြုံရေးကောင်စီကမဟာပြူဟာမြောက်ဆက်သွယ်ဆောင်ရွက်မှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးဂျွန်ကယာဘီကတနင်္လာနေ့မှာအလေးနဲ့ပြောပါတယ်ဒါပေမဲ့အခုလိုတွားရောက်ဖို့အလားအလာရှိနေတဲ့ခီးစင်ဟာဆိုရင်အမေရိကန်ရဲ့ကာလရှင်မူဝါဒကိုပဋိပက္ခအသွင်ဖြစ်ကောက်ယူတာမျိုးဒါမှမဟုတ်လေထိုင်ဝမ်ရေလက်ကျအနီးမှာအတွင်းမှာစီးရဲလှုပ်ရှားမှုတိုးမြင့်မဲ့ရှေ့ပြေးနှမိတ်အဖြစ်တရုတ်အစိုးရဘက်ကကောက်ယူတာမျိုးလုံးဆရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ်ဂျွန်ကယာဘီရဲ့ပြောဆိုချက်အတိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းထင်ဟပြောဆိုပြီးအမေရိကန်အစိုးရစနစ်အတွင်းကလွှတ်တော်ရဲ့အခန်းကဏ္ဍကိုတရုတ်အစိုးရကနားလည်သိရှိထားတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ရှင်